တော်ရရှိမြတ်ခင်ဗျာသမရဦးတင်ကျော်ရဲ့မကြသေးခင်တုန်းကတရုတ်နိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုအပြေတော့ထွက်မလာခဲ့ပါဘူးတဘာပဝင်ချင်းနဲ့ဒေသခံလူမှုအသိုင်းအဝိုင်းကြားထိခိုက်မဲ့အရေးကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့ဒီစီမံကိန်းရဲ့ရှေ့နာကဘလို့ရှိလာနိုင်တယ်လဲနှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူတွေနဲ့ဆက်ဆက်ညှိနှိုင်းအပြေရှာသင့်တယ်လဲဆိုတာကိုဒီညကျွန်တော်တိုင်းလေလိုင်းစီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးမဲ့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေလည်းကျွန်တော်တို့လေလိုင်းမှာရောက်နေပါပြီဆိုတော့အခုကျွန်တော်တို့အရင်ဆုံးကတော့ဒီကျွန်တော်တို့ email တွေနဲ့ Facebook တွေနဲ့ကနေပြီးတော့ကျွန်တော်တို့သတင်းစကားပါထားတဲ့လူတွေရဲ့တချို့ရဲ့စာတွေကိုကျွန်တော်အရင်ဆုံးတချို့စာတချို့ကိုဖော်ပြချင်ပါတယ်တယောက်ကတော့နှင်းဆက်ချိုးတဲ့စကိုင်းတိုင်းပေါင်းပြမျိုးပါဆိုပြီးတော့ခတ်တူတူပဲရေးထားပါတယ်သူကတော့ညီနိုင်ဆွေးနွေးပြီးပြန်လာပါတယ်တဲ့အဖြစ်သေးကြမတဲခွဲသေးတဲ့အတွက်စိတ်မချသေးပါဘူးတဲ့အစဉ်ပြေပါစေလို့ဆုတောင်းနေပါတယ်တော်တော်စိတ်ဝင်စားနေတဲ့သတင်းတူပါတဲ့ပြည်သူလူထုကြီးတဝန်းလုံးရဲ့ဒုက္ခဆင်းရဲခြင်းပျော်ရွှင်ရင်းကြီးပါတဲ့ဒီဆိုးရလက်ထက်မှာတော့အကောင်းဆုံးအဆုံးသတ်ဖြစ်စေဖို့မျှော်လင့်ပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ညင်သိန်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကလည်း Facebook ကပဲပေးထားတဲ့ message ပါသူကတော့မြေဆုံစီမံကိန်းကိုအကောင့်ထဲဖော်စီခြင်းပါတယ်ဗျာတဲ့ဒါမှလည်းမြန်မာနိုင်ငံစီးပွားရေးချက်တွေကလွတ်မြောက်မှာပါတဲ့လူချင်းမင်းတွေစီမံထားတဲ့ကိစ္စကိုလဲအောင်ငယ်သားတွေအနေနဲ့နားလည်ပေးပါဆိုပြီးတော့သူကတော့တိုက်တွန်းထားပါတယ်ဆိုတော့ဒီစီမံကိန်းနဲ့ပတ်သက်လို့လုံးဝဖြတ်ချင်ဖြတ်စီခြင်းတဲ့သူတွေရှိတယ်တချို့ကတော့ပတ်ဝန်းကျင်နဲ့လူမှုအသိုင်းအဝိုင်းကိုထိခိုက်မှုနည်းအောင်ချင်းချင်းချင်းနဲ့လုံးတင်နေဆိုပြီးတော့တိုက်တွန်းတာတွေလည်းရှိတယ်စီမံကိန်းကိုအကောင့်ထဲဖော်ခြင်းနဲ့တရုတ်စိုးရဘက်ကတော့ဒီတရုတ်ကုမ္ပဏီတွေဘက်ကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးတာကြောင့်အစီအစဉ်တိုင်းဖြစ်စေခြင်းနဲ့ဆိုပြီးပြောတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်အရင်ဆုံးမေးချင်တာတော့ဒီချင်းပြည်နယ်ဖားကတ်မြို့နယ်ကလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရဲ့သဘောထားပါဥက္ကမောင်မြင့်အနေနဲ့ရောဒီလိုသဘောထားတွေအမျိုးမျိုးချမှာဥက္ကမောင်မြင့်ရဲ့သဘောထားဘယ်လိုရှိသလဲဆိုတော့ရေကြီးကပြောပြပေးနိုင်မှာခင်ဗျာ
ဒီလိုဆိုင်ရတော့ကျွန်တော်တို့တချင်းပြည်နယ်နေနဲ့တင်မကပါဘူးဒီလုံးကကျွန်တော်တို့ဒီဥစ္စာရလက်မခံနိုင်တဲ့ project ကြီးပါအဒီကတာနေနဲ့တော့ဘာကြောင့်လဲဆိုတော့ပြီ900ကျော်ဖြစ်တဲ့အမြင့်ပြီ900ကျော်အထိလုံထားမဲ့ဧကတာကြီးရဆိုလို့ရှိရင်တဘာပိတာမျိုးမျိုးနဲ့အမြင့်ကျော်တာနေနဲ့ဆိုလို့ရှိရင်ဒါရပြူချပ်ဖြစ်ဖြစ်နိုင်ပြီးတော့မှကျွန်တော်တို့အဓိကဆုံးခိုင်မှာတချင်းပြည်နယ်ကပွဲစိတ်ကိုရေလောင်းလိုက်လို့ပေါ့ဗျာကျွန်တော်တို့အဲ့လိုရေခွက်နဲ့လောင်းလိုက်လို့မျိုးပါပါမအောင်ကျွန်တော်ဆွေးနွေးပါတယ်
โอเคဆိုတော့ဒီဟိုဥက္ကမောင်မြင့်တို့အနေနဲ့တော့ဒီစီမံကိန်းကိုဟိုရပ်စေချင်တာပေါ့မဖြစ်စေချင်ဘူးပေါ့နော
်လုံးဝကျွန်တော်တို့ကဒီဥစ္စာကိုကန့်ကွက်ပါတ
ယ်โอเคကျွန်တော်တို့အခုနောက်တူကတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့လည်းထဲထဲဝင်လှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တူကဒီစိန်လန်းအမိမြေပတ်ဝန်းကျင်ထင်းသေးအဖွဲ့ကဒေါက်တာဝင်းမျိုးသူပါဒေါက်တာဝင်းမျိုးသူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျဒီစီမံကိန်းနဲ့ပတ်သက်လို့ဟိုဘယ်လိုသဘောထားရှိပါသလဲ
အော်ဒီကတော့စောင့်ကြလို့ဒီကိစ္စကိုဘယ်လိုဖြေရှင်းလဲဆိုတာတော့ကျွန်တော်ဖြေရှင်းမှုတွေစတင်နေပေါ့နော်နံပါတ်ချက်ကဒီလိုလိုလက်ခံနိုင်တဲ့အနေထားဖြစ်ရမယ်နံပါတ်နှစ်ချက်ကတော့နိုင်ငံဆက်ဆံရေးကိုကျွန်တော်ဆက်လက်ထိန်းသိမ်းနေတဲ့အကောင်းဆုံးဖြစ်နိုင်တဲ့အခြေခံမှုပေါ့ဟုတ်လားဒီအခြေခံမှုနှစ်ခုကိုကျွန်တော်ချပြီးတော့ဖြစ်နိုင်ခြေကိုစဉ်းစားပြီးတော့မှကျွန်တော်ဒီလိုလက်ခံနိုင်မှုရေးဖို့တော့ဒါကောင်းမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ကျွန်တော်တူတဲ့သဘောထားအနေနဲ့ကတော့ဒီစီမံကိန်းကဘယ်လိုနည်းနဲ့မှဆက်ပြီးတော့မဆောင်ရွက်တင်ဘူးလို့ကျွန်တော်ယူဆပါရော
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ပေါ်က message ပို့ထားတဲ့ပုံကူတယောက်ရဲ့စာတို့လေးကိုလည်းဖော်ပြချင်ပါတယ်သူကတော့ Shine Test ဆိုတဲ့ account page မှာအတိအကျကြာလက်တွေ့ကြတဲ့ဖြစ်ရှင်းမှုပါတဲ့မြစ်ဆုံလုံးလိုက်ရင်ပြည်သူတွေခံရမဲ့ဒုက္ခအမှန်နဲ့ရလာမဲ့အကျိုးတရားကိုရာဂိုင်းနှုန်းတိကျစွာတင်ပြ၍လုံးဝမသိကိုဆွေးနွေးတင်ပါရဲ့ဥပမာလူ၅သိန်းခံရတဲ့ဒုက္ခနဲ့လူသန်း၃၀ရဲ့အကျိုးဘာလို့ရွေးမလဲဒီတိုင်းလဲနှစ်စဉ်ရေဘေးဒုက္ခခံရတာပါပဲမြန်မာနိုင်ငံမှာလက်စမီက34ရာဂိုင်းနှုန်းပဲရနေပါသေးတယ်တရုတ်ကိုရောင်းဖို့ဆိုရင်တော့မြစ်ဆုံတော့မပြောပါနဲ့နွားစားတဲ့မြက်တစ်စုပ်တော့ပေးဖို့ကန့်ကွက်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီမြစ်ဆုံကရမယ်လက်စစ်ဆွမ်းရင်အများစုကိုတရုတ်နိုင်ငံယူနန်ပြည်နယ်အတွက်တင်ပို့ဖို့ရည်ရွယ်ထားရမယ်အခုချိန်မှာယူနန်လည်းစီဝိုင်းကအချိန်နှင်းနေတဲ့ဆွမ်းရင်လိုချက်ဟိုလိုအပ်ချက်ကလည်းအရင်လောက်မများတော့ဘူးဆိုပြီးတော့တုံးသက်ချက်တွေလည်းရှိပါတယ်တချိန်တည်းမှာပဲဒီစီမံကိန်းကိုဖြည့်ရမယ်ဆိုရင်တရုတ်အနေနဲ့အစင်လာတစ်ခုလိုဖြစ်သွားမှာကိုစိုးရိမ်မှုတွေရှိနေသလားဘာကြောင့်လဲဆိုတော့တရုတ်နိုင်ငံရဲ့စီဝိုင်းလုပ်ငန်းတွေပြည်တွင်းမှာလည်းတော်များရှိနေတယ်ဆိုတော့ဒီထဲမှာဆိုရင်ပြောမယ်ဆိုရင်လက်ပေါင်းချင်းတွေစီမံကိန်းလိုကိစ္စမျိုးတွေမှာဆိုရင်လည်းမချေနှက်ချက်တွေကကြီးမားရှိနေတာဆိုတော့ဒိုမီနိုအဖက်လိုရဲရိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်မှုတွေလည်းရှိနေသလားလို့မပြောရပါဘူးဆိုတော့ဒီမြေဆုံဆက်စီမံကိန်းကိုဆက်လုပ်ခြင်းမလုပ်ခြင်းကတရုတ်နိုင်ငံအတွက်ဟိုဘလို့အကျိုးဆက်မျိုးတွေရှိလာနိုင်လဲဆိုတာဒီဒေါက်တာလတ်ကျော်စိုးရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုကျမဟိုဧပြီလ10ရက်နေ့ကသူတို့ဟိုဗမာပြည်ကသမရာကြီးဦးထင်ကျော်နဲ့တရုတ်ပြည်သမရာကြီးရှီကျင်းပင်တို့နှစ်ယောက်သားအဲ့ဒီလက်မှတ်တွေပါတယ်ရေးထိုးပြီးတဲ့နောက်ဟိုတရုတ်ဒုနိုင်ငံကြီးဝန်ကြီးက သတင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားတဲ့စကားတစ်ချက်ရှိပါတယ်။သူကအဲ့ဒီမြေဆောင်ကိစ္စကိုတော့ဒီလိုပြောသွားတယ်။အခုချိန်ခါမှာတဲ့နှစ်နိုင်ငံအစိုးရနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်တဲ့သဘောတူညီချက်တစ်ခုရထားပြပါပြီတဲ့။အဲ့ဒီသဘောတူညီချက်အတိုင်းသူတို့ဆက်လက်နှိုင်းနှိုင်းလှောက်ဆောင်နေပါတယ်လို့ပြောသွားတယ်။အတိအကျဘာမှတော့ပြောမသွားဘူး။ဒီမှာသိသလောက်တော့အဲ့မြေဆောင်စီမံကိန်းမှာကဟိုရေကားရာကခုနှစ်ခု၈ခုလောက်ရှိတယ်လို့ပဲဟိုအမြင့်ဆုံးအခုနဟိုလွတ်တော်အမှပြောသွားတယ်အမြင့်ဆုံးအကြီးဆုံးပါတယ်လို့အသေးကလေးတွေလည်းအများကြီးပါတယ်လေအဲ့တော့အဲ့ဒီဟာတွေကဟိုသူတို့အနေနဲ့အကုန်လုံးပြန်ပြီးတော့လေ့လာနေကြပုံရတယ်ဗမာပြည်ဘက်ကလည်းစုံစမ်းစစ်ဆေးနေကြပုံရတယ်တရုတ်ကလုံလီလောက်ဟန်ကတော့သူဒီလိုပဲဖြစ်နေကြပဲကျမတို့တနိုင်ငံထဲမှာဖြစ်တာမဟုတ်ဘူးဥမာတီရီလင်ကာကျွန်းမှာလည်းဖြစ်ခဲ့တာပဲပါကစ္စတန်တို့ဘာလို့မှလည်းဖြစ်ခဲ့တာပဲเนาะဒီတရုတ်အရင်းကြီးတွေနဲ့ပတ်သက်လို့သူတို့တောက်လျှောက်ဒီလိုပဲပြဿနာတွေပေါ်လာရင်သူတို့လုံပြီးလုံထရှိတာကတော့အဲ့ယာယီခဏရက်ထားတယ်ရက်ထားပြီးတော့အဲ့ဒီကားကပြည်သူတွေဘာကိုမကျေနပ်တယ်လဲဘာကိုစိတ်ပူပန်တယ်လဲဆိုတာရအောင်ရှာဖွေပြီးတော့မှသူတို့ဓာရီကိုကြည်ဟာပြီးကြောင်းသူတို့လုတ်သွားတာဖြစ်တယ်။ဒီမှာအမြင်ရပြောရရင်တော့ဒီဖြန့်ဖြိုးတိုးတက်ရေးအတွက်လောက်ရတဲ့ကိစ္စတွေနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဖြစ်ရတဲ့ကိစ္စတွေကဒါပရိပခတုံဆုံးပဲ။ဒီကစုံကိုကျမတို့ဘယ်လိုဖြေရှင်းကြမလဲဆိုတော့အဲသဘာဝပတ်ဝန်းကျင်ထိခိုက်မျက်နှာမှုနည်းတဲ့ကိစ္စတွေဟိုတို့မဟုတ်ဓာရီကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ဖြန့်ဖြိုးတိုးတက်မှုကိုမထိခိုက်စေအောင်ထလလုဆောင်ရမယ်ထင်တယ်အခုလဲနိုင်ငံတကာမှာ green development လို့ခေါ်တာပေါ့နော်ဟိုသဘာဝပတ်ဝန်းကျင်မထိခိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်နေတာဖြစ်လို့ဒါတွေကိုတဖြည်းဖြည်းပြေရောက်အောင်ပေါ့နော်သဘာဝပတ်ဝန်းကျင်ထိခိုက်တဲ့ကိစ္စတွေပြေရောက်အောင်လုပ်ချင်အဖြစ်အဲဗမာပြည်အတွက်လိုအပ်နေတဲ့စွမ်းအင်တွေကိုရအောင်လုပ်နိုင်လို့ထင်တယ်အဲစွမ်းအင်ကဗမာပြည်မှာမုန်းချလိုအပ်နေပြီးတော့ဒီအားရစစ်စွိုင်းအင်ဟာအကောင်းဆုံးနဲ့ဈေးအသက်သာဆုံးဖြစ်တယ်လို့ကဘာမှာသတ်မှတ်ထားတဲ့အတွက်ဒီဟာကဟိုတကယ်လို့ကျမတို့စိတ်ပူပန်နေတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဖြေရှင်းနိုင်မယ်ဆိုရင်ဒီအားရစစ်ကကျမတို့အတွက်အကျိုးရှိနိုင်မယ်ထင်ပါတယ်ပမာဒီရောဒီတိတ်တိတ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွန်နီဘွဲအတွက်ကိုပြပို့ထားတဲ့ Facebook ကစာအစားအသောက်ကိုလည်းနန်းလောင်ဖတ်ပြပေးပါဦးလေ
။ဟုတ်ကဲ့ရှင်။ပထမတစ်ယောက်ကအော်ရိုနိုင်ဝင်းနဲ့အစကတည်းကမြစ်ဆုံကအန္တရာယ်ရှိတရုတ်ကြီးတကတိမာပါတဲ့။တကယ်လို့ချင်တာကအခုလက်မှတ်ထိုးလိုက်တဲ့ကြောက်ဖြူစိတ်ကန်းနဲ့ရင်နံပိုက်လိုင်းတွေ့တန်းရေးပါပဲ။စီရရမလကာရေးလက်ကြပိတ်လဲခုချိန်မှာတရုတ်ကြီးကအေးဆေးပါ။ဒါဟာမဟာဗျူဟာမဟုတ်ပါဘူး။အဲ့ကမဟာဗျူဟာပါလို့ရေးထားပါတယ်ရှင်။နောက်တူကတော့ဒေါက်တာကျော်ရှင်နဲ့တူတူပဲပြောပြစေမြစ်ဆုံစီမံကိန်းလုံးဝလုံးဝဖျက်သိမ်းပေးပါ။ခဏခဏစိတ်မောရပါရဲ့ဗျာတဲ့ ARI ဟာကျုပ်တို့ရဲ့ထာဝရမိခင်ကြီးပါကဘာဦးကလေးကရှိနေခဲ့တာအခုမှပျောက်ပြတ်သွားမှာကိုကျုပ်တို့နိုင်ငံသားတွေမလိုလားကြပါဘူးရေဝေရေလဲဒေတာတွေမှာသဘာဝတော်တွေရှိပါတယ်ဇီဝအမျိုးစုံလဲပေါ်ပါတယ်ဒါတွေကိုနိုင်ငံတကာမှာအမျိုးသားဥယင်လို့ခေါ်ကြပြီးထာဝရတည်တက်အောင်ထိန်းသိမ်းကြတာအစင်လာပါမြစ်ကြီးဒေတာတွေမှာလဲဂေဟာစနစ်တွေပြတ်မယ်မိုးခေါင်ရေရှားဒေတာတွေကျပြန့်လာမယ်တွားရေးလာရေးတည်ယူပို့ဆောင်ရေးဆက်ရေးပြိုးရေးအကုန်ပြတ်စီးမှာရောစရာလိုရင်လဲရောလိုက်စီချင်ပါတယ်ဒါမှမဟုတ်အပေးယူလှုပ်ချင်လဲလှုပ်ပေါ်ဗျာတဲ့ရင်းနှီးမြှုပ်နှံမှု FDI ဥပဒေကြီးရှိနေတာပဲနှောင်ဆွေးဒီဖြစ်မျိုးတားဆင်မြေဆက်မကြုံပြရစေနဲ့လို့ဆုတောင်းရင်းနှီးကုံချုပ်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲမှာဟိုပါဝင်မဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်သူကလည်းဒီပါဝင်ချင်းထင်းသေးလှူရှာမှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တူကမိအားချိုင်မှာမိအားချိုင်ရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပေါ်ဒီကမဒီအမြင်နေနဲ့ပေါ့နော်ဒီတော့ချင်တာကဒီဒီကျမတို့ဒီသမရအဦးထင်ကျော်ဒီခေတ်ရုပ်ကြီးစင်မှာဒီကျမတို့ဒီစက်မာကဒီသေချာတဲ့ဒီအချက်လက်ကပြရတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီနှစ်နိုင်ငံပူးပေါင်းချင်တာချက်မှာတော့ဒီငားကန္တပေါ့နော်သူကဒီငားကန္တဒီစီကဒီစီးပွားရေးကွန်ဂရက်ရေးစိတ်ပြူရေးပြောမှဒီပို့ဆောင်ရေးအဓိကဒီကျမဒီလက်စစ်ကန္တမှာဒါဒီကျမတို့ဒီလက်စစ်ကန္တဒီတရုတ်နဲ့ဒီသဘောတူညီချက်ကိုခုနေနဲ့ဒီသူတို့ကဒီရထားပါတယ်ပေါ့နော်ဒီဒါကဒီတရုတ်ဒီနိုင်ငံသားတုံ့ပြန်ပြီးပေါ့နော်ဒါသူ့ဘက်မှာသူဒီအင်တာဗျူးထားတာကျမတို့တွေ့တယ် ဒါကဒီကျမတို့ဒီနောက်ဒီပြိုင်နဲ့မှာပဲကျမတို့ဒီဒီနောက်တစ်ခါမှာပြန်ကြည့်မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ကဒီခဏခဏပြောဖြစ်တယ်ရှားလဲရှားဖြစ်မှာပေါ့နော်ဒါဒီသူတို့ဒီလက်ရှိအစိုးရဒီဦးစားပေးတဲ့ဒီကန္တာနှစ်ခုပါလမ်းမဆက်တရေးနဲ့လက်စစ်မီဒါဒီဒီလက်ရှိအစိုးရကဦးစားပေးတဲ့ဒီကန္တာပေါ့နော်ဒါကတော့ဒီကျမတို့ဒီနှစ်ခုပါဒီတိုက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒီတိုင်းပြည်နဲ့ကိုယ်တိုင်ကလက်ရှိမီလိုအပ်တဲ့နိုင်ငံဒီဖွံ့ဖြိုးတိုးတက်ကြောင်းလဲစီလို့ဒါဒီအကြောင်းပြချက်ပေါ့နော်ဒီကဏ္ဍကဒီသူတို့ပြောဖြစ်တယ်။ဒါမဲ့တဲလိုပဲပုံကြီးနဲ့ဒီလက်ရှိမီဒီတနိုင်ငံလုံးအတိုင်းသာရအောင်လုပ်နိုင်မှာလဲပေါ့နော်ဒီဥပမာဒီဒီပြောချင်တာကဒီအခြေခံပြောချက်ချင်းချင်းလေးလေးမရှိဘူးပေါ့နော်ဒီပြောချင်တာကဒီဘလုံကြီးနဲ့ဥပမာလက်ရှိမီရအောင်လုပ်မလဲဥပမာဒီအဓိကဒီအစီပီးသားဒီလက်ရှိဓာအားတွေကို upgrade ကြံလုပ်မလားဒါမှမဟုတ်တခြားနည်းလမ်းကဒါကဒီရွေးချယ်ဆရာကြီးနဲ့အများရှိတယ်။ဒါပေမဲ့နောက်တစ်ခုကဒီအဓိကဒီဒီ twin meaning တာဟိုမျိုးရှိပေါ့နော်။ဥပမာဒီတရုတ်ခီးစင်သွားပြီးတော့မာဒီပါတဲ့တပေါ်စင်ကိုချက်မာတင်းသေးတဲ့ဓာတိကြတဲ့အချက်လက်ကိုရှိဘူးချပြတဲ့ဟာမျိုးရှိဘူး။ပြီးတော့နောက်တစ်ခုကဒီတကယ်လို့ဒီဥပမာဒေတာပေါ့တရုတ်ရဲ့ဒီသွန်အားပေးမှုတွေကမာခံနေရမှာပဲ။ဥပမာဘာဖြစ်လို့ဆိုတော့ဒီတရုတ်ကဒီအဓိကသူတို့ဒီရေအားလက်စစ်ဒီမှာလည်းမာဒီကနှစ်ခုရှိပါမှာမြေဆုံနဲ့ဆိုင်တွေ။ဒါကတော့သူတို့ကသွန်အားပေးမှာပဲ။တစ်ဖြစ်ဖြစ်အောင်သူကဒီတနည်းနည်းတပုံပုံနဲ့သူတို့ကဒီဆက်ပြီးတော့မှကြိုးစားပြီးတော့သွန်အားပေးသေးသွားမှာပဲ။ဆိုတော့ဒီဟာတွေကဒီမှာဒီပြောချင်တာကဒီမြန်မာပြည်မှာရှိနေတဲ့ဆဲစီမံလည်းမဆိုးပါတော့။တကယ်လို့ဒီအဲ့ဒီဒီနဲ့အဲ့ဒီဒေတာမှာရှိနေတဲ့ဒီလူထုရဲ့သဘောဆန္ဒလူထုနဲ့တွေ့ပြီးတော့ဖူးလင်းနေတာမှုရှိရှိနဲ့ဒါကဒီသဘောတူညီချက်ရိုက်ယူမှဒါရင်ဒီမှာလည်းအောင်အောင်မြင်နေနဲ့ဒီအားဒီရမှာပေါ့နော်ဆိုတော့ဒီအခုကဖူးလင်းနေတာမှုရှိဘူးဖူးလင်းနေတာမှုရဲ့ပြီးကြတဲ့အဆိုးရလက်ထက်ကလေးကအခုချိန်လေးဒီဖူးလင်းနေ
တာဟုတ်ကဲ့မမမရချင်ကျေးဇူးပါချန်နယ
်ဟုတ်ကဲ့
ချန်နယ်ဆွေးနွေးတဲ့သူတွေလည်းကျွန်တော်အလှည့်နည်းနည်းပေးချင်ပါသေးတယ်ကျွန်တော်အခုနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါခင်ဗျာအမေရိကန်ပြည်တော်စုကမောင်တသနာအီးမေးလ်ပါ
ကျွန်တော်တို့နိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ဘလို့အစိုးရမျိုးပဲတက်တဲ့မြစ်ဆုံရရားလျက်စစ်စီမံကိန်းပြန်လည်စတင်ဖို့ရမဖြစ်နိုင်ကြောင်းကိုတရုတ်အစိုးရကယုံကြည်ထားပြီးဖြစ်ပါတယ်။ထို့သောစီမံကိန်းလုံးဝရပ်ဆိုင်းကြောင်းကြေညာချက်ထုတ်ဖို့ရန်ကတော့နိုင်ငံခေါင်းဆောင်တွေကြားအခြေယူညှိနှိုင်းဖြေရှင်းကြရမှာဖြစ်တဲ့အတွက်ကြာကောင်းကြာနိုင်တယ်လို့ယူဆမိပါတယ်။အပေးယူစိတ်ဆက်ညှိနှိုင်းတဲ့နေရာမှာလည်းကျွန်တော်တို့နိုင်ငံခေါင်းဆောင်တွေအနေနဲ့တဘာဝပိုင်ဝင်ကျင်တဲ့ဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှုနှဲပါပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိနိုင်တဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေအခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေဆက်မှုလုပ်မှုလုပ်ငန်းတွေအတွက်အခွင့်အလမ်းတွေပုံမဖွင့်ပေးတင်ပါတယ်ဒီလိုဖွင့်ပေးတဲ့နေရာမှာလည်းကိုယ့်ဘက်ကနည်းပညာတွေများများရနိုင်မဲ့လမ်းကြောင်းတွေကိုကြိုးဖောက်ထားဖို့လိုအပ်လိုက်မယ်လို့ယူဆမိပါတယ်ဆိုပြီးရေးထားတာပါကောင်လင်းဦးရေ
ကဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့စန်နီလဆိုတဲ့အကောင့်ပါရှင်မာသူကတော့ဒီ Facebook ကနေပို့ထားတာသာဖြစ်ပါရဲ့သူစားတော့ဒီမြေဆုံရေခါတာစီမံကိန်းဟာမြန်မာပြည်သူအများစုရဲ့သဘောထားနဲ့အမှန်တကယ်အကျိုးရလက်ကကောင်းဖို့ထက်ဆိုးဖို့ကပိုများနေရကြောင်းပြည်သူတင်တဲ့အစိုးရအနေနဲ့ဆက်လုပ်ဖို့ဆုံးဖြတ်မယ်မထင်ပါတဲ့တရုတ်ကြီးကိုယ်တိုင်ကလည်းဆက်လုပ်ခွင့်ရမယ်လို့မျှော်လင့်မယ်မထင်ပါတဲ့သို့သောတခြားစီမံကိန်းများဥမာတန်လွင်မြစ်တစ်လျှောက်ကစီမံကိန်းကြောက်ဖြူကွန်မင်းရထားလမ်းကားလမ်းရေနံတန်းဝေပိုင်လမ်းဆက်သွယ်ရေးစီမံကိန်းနဲ့တခြားဆက်မှုလက်မှုကုန်ထုတ်လုပ်ငန်းများဝန်ဆောင်မှုလုပ်ငန်းများကုန်သွယ်ရေးမှာပါအခွင့်အလမ်းပိုရရှိရေးအတွက်ဒီမြေဆုံကိစ္စကိုအသုံးချပြားပေးနေရလို့ယူဆမိပါတယ်လက်ရှိမြန်မာအစိုးရအနေနဲ့လည်းမြေဆုံကိစ္စကိုနှစ်ဖက်သဘောတူဖြတ်သိမ်းပြီးအထက်ပေါ်ရပါအခွင့်အလမ်းများညှိနှိုင်းပြီးစာထုတ်ပေးလိုက်ခြင်းအပြင်ပြည်လဲသွားဝယ်ရှိကြောင်းမှာဆိုပြီးသူသဘောထားကိုရေးပါတယ်ဆိုတော့ဒီလိုမြေဆုံစီမံကိန်းကိုရက်ပြီးတော့နင့်နာကြီးသဘောနဲ့တခြားလုပ်ငန်းတွေလုပ်ပိုင်ခွင့်တွေပေးဖို့စဉ်းစားချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုအပေးယူညှိနှိုင်းမှုမျိုးတွေကရောပြည်လဲနိုင်တဲ့နည်းလမ်းတစ်ခုဖြစ်နိုင်သလားဆိုတော့ဒီဥက္ကမောင်မြင့်ရဲ့သဘောထားဆွေးနွေးစေချင်ပါတယ်ခင်ဗျအ
ဲဒီမှာကျွန်တော်ပြောချင်တာကတော့ကျွန်တော်နိုင်ငံကတကယ်တကယ်ကျတော့ကျွန်တော်အစိုးရ capacity ရှိလို့ပေါ့ဗျာဆရာအနာရှင်လက်ထက်မှာမရှိဘဲနဲ့သူတို့ကတညတို့ပြီးတော့မှရောင်းစားတဲ့အလုပ်ပဲလုပ်တတ်တော့ဒီလိုဒီအရာကျွန်တော်ရဲ့အမွေစိုးရလာတော့ပေါ့ဗျာဒါကြောင့်လုံးဝမဖြစ်တင်ဘူးဒီအမွေစိုးတွေကျွန်တော်ပဲဖြစ်ရမယ်ဒီမှာဥက္ကဋ္ဌရဲ့ပြောရဲ CSU လို့ပါလို့ညာလို့ဆိုတာလည်းကျွန်တော်လည်းခြေထဲဝင်လို့တော့ရောက်နေချင်းကြတော့ဒါတွေကိုဥဆောင်ဘောကောင်လုပ်ပြီးတော့မှလိလဆန်းစစ်နေတယ်ဒီကွန်မြတ်ဆိုရဲ့ရှင်ပြည်သူလို့တော့ဒုက္ခကလည်းကျွန်တော်တင်နေချင်းပါပဲဒါကျွန်တော်လည်းပြောဖြစ်ပါတယ်ဒီစရည်လုံးဝလည်းတက်လို့တော့မှမဟုတ်ပါဘူးဒါပေမဲ့ဒီလူတို့အတွက်လည်းကျွန်တော်တရင်တော့ပါချင်ပါလေဒါဒီကနေ့ဒီစရည်ကကျွန်တော်ဆိုရအနေနဲ့လုံးဝပြင်မဲ့ဟာပါ ဒါပေမဲ့နိုင်ငံချစ်တီရေးအတွက်တော့ကျွန်တော်ဆက်လက်ပြီးမှတခြားတန်တားရောဖိတ်ဖို့ပြရမှာပေါ့ဗျ။ဒါပေမဲ့ကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့မှအစိုးရ capacity ရှိတဲ့အစိုးရဖြစ်လာအောင်ကျွန်တော်လုပ်နေပါတယ်။အစစရေရလည်းတို့ပြောင်းလဲပါလိမ့်မယ်။တကယ်တကယ်တော့တပ်ပေါ်ကြီးကဒရုန်းနဲ့ပြူအောင်ပေါ့ဗျ။လှုပ်ရှားမယ်ဆိုတော့ဒီပမာကြီးကတော်စားစုကြီးပြောရအနည်း20တော့မလိုအောင်ဆင်းနေတဲ့ကျွန်တော်ရန်တူတယ်ပါပြီ။ဒီမျိုးစုံစဲတွေပါလေလုပ်ချင်တယ်ဆိုလို့ရှိရင်ပြီးအောင်ကုစရာမျိုးပေါ့ကျွန်တော်အစီအမဒီမှာ take mine တွေရှိပါတယ် take တွေရှိပါတယ်အဲ့ဒါဒီကလည်းတစ်နှစ်တောင်မှကျွန်တော်ပြီးလဲ40လောက်ရောင်းနေရတယ်ဆိုတော့ပြုခု။အုံးကြီးဒီပြန်လောက်ကတော့ကျွန်တော်ကောင်းလို့ဖြတ်ကြမလို့ပေါ့အားလုံးပြည့်စုံကျွန်တော်လုပ်နိုင်ပါတယ်။ဆောက်ရရလည်းကျွန်တော်လုပ်နိုင်ပါတယ်။လုပ်မယ်ဆိုရင်လည်းကျွန်တော်တို့ကဒီနေရာမျိုးပဲနဲ့ဒီချိန်ငတ်တဲ့နေရာမှာကျွန်တော်ကိုယ်ပိုင်ကိုယ်နဲ့လုပ်ပါမယ်ဆိုတာကျွန်တော်ပြောဆိုချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒေါက်တာဝင်းမျိုးသူရဲ့သဘောထားလည်းကြားချင်ပါတယ်ကျွန်တော်ဒီလိုစိတ်ဆက်ညှိနှိုင်းတဲ့နေရာမှာဘယ်လိုအပေးယူမျိုးတွေဟိုလုပ်တင်တယ်လို့မြင်လဲခင်ဗျာ
နံပါတ်၁ကကျွန်တော်ဆောင်းရပြောလို့အခြေခံမူအနေနဲ့ရောဒါပြည်သူတွေအကျိုးရှိဆုံးဖြစ်မဲ့ကိစ္စပြည်သူတွေကြည့်မဲ့ကိစ္စနံပါတ်၁ရဲ့ရည်ကြီးတော့ဒီရရည်ကြီးရလည်းနိုင်ငံလုံးကျွန်တော်ဒါဆက်ဆံရေးပြည်ပြည်ပြည်လည်းမှလည်းကျွန်တော်ရည်ရှိဆက်နိုင်ငံလုံးအတွက်အကျိုးရှိနိုင်မှာဆိုတော့ဒီတိုင်းအယောပေးလိုက်ဖို့ကတော့အချင်းနိုင်ကြတော့နည်းရပါတော့ဒါပေမဲ့ကျွန်တော်ဆောင်းအပြည့်လို့အယောစားသဘောမျိုးဒါမှမဟုတ်ကြည်လျံလို့နှစ်ဖက်ညှိနှိုင်းတဲ့ဟာရရရှိမှာပဲကျွန်တော်လည်းနှစ်ဖက်ညှိနှိုင်းတဲ့ဟာရမှာလည်းတစ်ဖက်ညှိနေတဲ့ပြန်ပြီးပြန်လာတဲ့ကိစ္စမျိုးကြီးဆိုရင်တော့ဒါကိုကျွန်တော်တို့ကတော့ပြန်ပြီးစဉ်းစားဖို့လိုပါတယ်အခုချိန်မှာတော့ကျွန်တော်ထင်တယ်ပြည်ဝီရေနိုင်ငံရေးအရာဒီလိုညှိနှိုင်းနေဆိုရင်မြန်မာနိုင်ငံတက်ကနေပြီးတော့အတားနိုင်တဲ့အမိသားကြီးရှိပါတယ်ဒီလိုနေနေရလဲဆိုတော့ပေါင်းဆောင်မှာဒီမြန်မာကဆက်ဆံရေးမှာသူ့မှာအခက်အခဲဖြစ်နေတဲ့အချိန်မှာမြန်မာပြည်နဲ့ဆက်ပြီးတော့ညနာပြောင်းတဲ့ရှင်မျိုးတွေဒါမျိုးဆက်ဆံရေးဖြူဖြူဖြစ်အောင်မျိုးတွေမဖြစ်ချင်ဘူးလို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်မလို့ကိုယ့်ဘက်ကနေပြီးတော့တော့ဆောင်ရလို့ဟိုကိုသူ့ထေညနာရဲ့ကိစ္စမျိုးတွေမဟုတ်တဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ကဒါညှိနှိုင်းမယ်ဆိုရင်တော့ဒါအများကြီးဖြစ်နိုင်ချေရှိပါတယ်ဒါလည်းဒီလိုနဲ့ပုံမှန်လေးညှိနှိုင်းမှာဖြစ်တယ်ဒါတို့လည်းပဲနိုင်ငံခေါင်းဆောင်ရင်းပြီးတဲ့အခါကျတော့ကျွန်တော်တို့ကသိကြည့်တော့ဒီလိုအသေးစိတ်တွေနဲ့ပြောတဲ့ခါကျတော့ကျွန်တော်တို့ထင်ပါတယ် strategic diplomacy ရောလို့မထင်ပါဘူးဒီကတန်တမန်လမ်းကြောင်းပေါ့အဲ့လမ်းကြောင်းနေရာမှာ20ပုဂ္ဂိုလ်ထိုင်ပြီးတော့အသေးစိတ်ရှင်းနိုင်ကြတယ်ကိုဒေတာစဉ်းစားပြီးတော့ရေးချယ်ထုတ်ပြီးတော့မှဒါနဲ့ကျွန်တော်တို့ကပြည်သူကိုခြားပြတာနောက်ထပ်လည်းအရေးကြီးတဲ့ကျွန်တော်တို့တက်ဆိုင်တဲ့ပြည်သူကိုခြားပြတာလက်ခံလာအောင်စီရင်ပြီးမှလာတော့မှဖြစ်ဖြစ်အချိန်တော့အနည်းငယ်ယူအောင်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဟိုကချင်တိုင်းရင်းသားတူရဲ့စာပြစာကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်သူ့နာမည်ကတော့ကြောင်ဖတ်ဘရန်လီလို့ထွက်ရမယ်ထင်ပါတယ်သူကတော့ကချင်ပြည်နယ်မှာ NLD မဲဆွယ်ရုံကမြစ်စုံဆဲစီမံကိန်းကိုပြည်သူတူကမေးတော့တဲ့ NLD ကစာချုပ်ပါအကြောင်းအရာတွေကိုမသိတော့မြစ်စုံဆဲတိစောက်ရေးကိစ္စဘာမှမသိရောက် NLD စိုးရဖြစ်လာရင်ပြည်သူတွေကိုပွင့်လင်းမြင်သာစွာပြောဆိုပါမယ်ဆိုပြီးပြောခဲ့ပါတယ် NLD စိုးရတနည်းပြည့်ရင်မလဲဘာမှမပြောသေးဘူးလို့ထင်ပါတယ်ဒါကြောင့်စီမံကိန်းရှေ့အနာဂတ်ကတော့ပြည်သူလက်ထက်မှာပါဆိုပြီးတော့သူစာထဲမှာဖော်ပြပါတယ်ဆိုတော့ဒီမြစ်စုံကိစ္စဒီတရုတ်နိုင်ငံအတွက်နိုင်ငံရေးစီးပွားရေးအရာအရေးပါတယ်လို့ပဲ NLD ရသားစိုးရအတွက်လည်းနိုင်ငံရေးထောက်ခံမှုကိုပါထိရနေတဲ့ကိစ္စတစ်ခုလို့ဟိုဆိုရလိမ့်မယ်ထင်ပါတယ်တချိန်တည်းမှာပဲတရုတ်နိုင်ငံကအင်အားကြီးလည်းဖြစ်တယ်အိမ်ကြီးချင်းလည်းဖြစ်တယ်ပြည်ထောင်ဆက်ဆံမှုလိုတယ်ဆိုတာလည်းဒေါက်တာဝင်းမျိုးသူလည်းထောက်ပြသွားပါတယ်ဆိုတော့ကျွန်တော်ကရှင်းလင်းလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်ဘလို့အပေးယူညီနိုင်မှုတွေလုပ်ဖို့တင့်တယ်လဲဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပြပါခင်ဗျာ
ဟုတ်တကယ်တော့အဲ့မြစ်ဆုံကိစ္စကိုစတင်ပြီးတော့လှုပ်ဆောင်တော့ကဟိုးနာအဖခေတ်ကလုပ်ခဲ့တာဗျာနာအဖခေတ်ကဒီတိယပြည်ကဒီစွိုင်းအင်ကုမ္ပဏီကြီးနိုင်ငံတော်ပိုင်စွိုင်းအင်ကုမ္ပဏီကြီးတွေနဲ့လုပ်ခဲ့တာပွင့်လင်းမြင်သာမှုမရှိဘူးဆက်အမှန်နဲ့ဗမာပြည်ဘက်မှာလည်းမရှိဘူးတိယပြည်ဘက်မှာလည်းမရှိဘူးတိယကဒီနောက်ပိုင်းမှာဒီလက်ယူလက်စားကိစ္စတွေနဲ့ဖန်ကြီးတာတွေချုပ်တာတွေမှာအဲ့နိုင်ငံတော်ကိုအဲ့ပိုင်းကော်ပိုရေးရှင်းကြီးတွေကကောင်းကြီးတွေအကုန်ပါသွားတယ်အဲ့ဒီထဲမှာဒီမြေဆောင်ကိစ္စမှာလက်မှတ်ထိုးထားတဲ့ကုမ္ပဏီကစီဟိုနေနေပါကုန်ရတယ်အုတ်ချုပ်ရေးရာရှိတွေပါတယ်။နောက်အခုယူနန်ပြည်နယ်ကထိပ်ပန်းကောင်းဆောင်တွေလည်းရိုက်ယူတက်ဆာမှုတွေနဲ့ပါကုန်ရပြီ။အဲ့တော့ဒီမြေဆောင်ကိစ္စစကလေးကပွင့်လင်းမြင်သာမှုရှိပဲနဲ့တော်တော်ပြဿနာတွေတက်ခဲ့တာ။ဘသူပုံမှာပြောထားတာမဟုတ်ဘူး။တရုတ်ပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ပမာပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ဒါကြောင့်မို့ NLD ကပြောတဲ့အချိန်မှာစာချုပ်ကိစ္စတွေမတည်သေးဘူးဆိုတာအမှန်ပဲဘယ်သူ့ပုံမှာပြောထားတာမှမဟုတ်ပဲအဲ့တော့အဲ့ဒီကိစ္စတွေကိုအခုကကျင်းသူတို့ပါလေအခုဟိုစုံစမ်းလေ့လာရေးအဖွဲ့တွေပါလေလို့တော့အဲ့ဒီစုံစမ်းလေ့လာရေးကရရှိတဲ့ဟာကိုတင်ပြပေးပြီလို့ပြောတယ်အဲ့ဒါကို NLD အစိုးရကဟိုပြန်ညှိနှိုင်းနေဟန်တူတယ် တော့ခုနကဟိုဒေါက်တာတယောက်ပြောသွားတယ်လို့ပဲဒါနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုအပေးယူလုပ်နေပြီးလူထုကိုထင်သာမြင်သာရှိစွာချပြပြီးလူထုအတွက်ကအကျိုးဘယ်လောက်ရှိရဲအကျိုးဘယ်လောက်ရုံမဲ့အဲ့ရုံမဲ့အကျိုးတွေကိုဘယ်လိုခုကာကွယ်မဲ့ပါမယ်ဆိုတာချပြပြီးပြောဆိုရင်တော့ဒီကိစ္စဖြစ်နိုင်ချေရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ကဒီဆွိုင်းအင်ကအထူးလိုအပ်နေဖြစ်ပါတယ်။အဲ့တော့ဒီကိစ္စဟာတဖြည်းဖြည်းအခုနပြောသလိုပဲအချိန်တော့ကာလတစ်ခုကြာမယ်။သို့တော်လည်းတဖြည်းဖြည်းပြည်လည်းသွားနိုင်ပါလိမ့်မယ်လို့ထင်ပါတယ်။
โอเคเจซูပါဆိုတော့ဒီ21ရာစုပိုးလမ်းမှာဒီညီလာခံတို့ဒေါအောင်ဆန်းစုကြည်ကလည်းရှေ့လာတယ်မှာတရုတ်ပြည်ကိုသွားဖို့ရှိနေပါတယ်ဆိုတော့ဒီခီးစင်မှာရောဒီကိစ္စနဲ့ပတ်သက်လို့တစုံတရာဖြစ်ဖြစ်အောင်လုပ်နိုင်မယ်အလားအလာမျိုးတွေမြင်မိလားဆင်မအ
ေးကျွန်မကြည့်တာတော့ဒီအခုပိုးလမ်းမှာဆိုတာကဟိုတကယ်တော့ဟိုနာမည်ကသာ तू ကတင်စားပြီးခေါ်တာ तू ကအဲ့တလန်ဒီအမီးနာပဝင်ရင်အကုန်လုံးကို connectivity ပေါ့ဗျာဟိုကွန်ရက်ကြီးတစ်ခုလောက်ဖြစ်အောင်လုပ်မှာဖြစ်တော့ဒီဟွန်းင်းကလည်းပါမှာပဲဒီအားရစစ်ကိစ္စတွေကလည်းပါမှာပဲသူတို့ခြိလှမ်းနေတဲ့မှာဥမာဒီလိုလင်္ကာလိုနိုင်ငံမျိုးပါကစ္စတန်လိုနိုင်ငံမျိုးမှာလည်းအဲ့ဒီရီယာလျက်စစ်တွေအများကြီးထုတ်နေတာပဲဟိုကမ္ဘောဒီးယားမှာလည်းဒီလိုပဲတရုတ်ရဲ့အကူအညီနဲ့ဗမာပြည်မှာပဲနည်းနည်းကျန်နေသေးတာဖြစ်တယ်ဟုတ်အဲ့တော့မဲခေါင်မြဝန်းဒေသလည်းဒါတွေကျန်နေတော့ဒီကိစ္စမှာဒီအခုမေလမှာကျင်းပမယ်ဒီပိုလမ်းမှာအစည်းအဝေးကြီးမှာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာဒီကိစ္စတွေတော်တော်များများဆွေးနွေးပြီးပြဿနာဖြေရှင်းနိုင်ရင်လည်းဒီလိုကျွန်မထင်လို့ပါလေ
โอเคကျေးဇူးပါပါဝင်ဆွေးနွေးပေးခဲ့တဲ့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကချင်ပြည်နယ်ဖားကန့်မြို့နယ်လွတ်တော်ကိုယ်စားဥက္ကမောင်မြင်းစင်းလန်းအမိမီပါဝင်ရှင်ထင်းသေးအဖွဲ့ကဥက္ကဋ္ဌဒေါက်တာဝင်းမြင့်ပြည်နယ်တခြားအီးမေးလ်တွေ Facebook တွေကနေပါဝင်ဆွေးနွေးကြရတဲ့ဒီအားလုံးကိုလည်းသူ့ပဲကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ